ုအချိန်လေးဟာအကောင်းဆုံးအချိန်ပဲအတိတ်ဒီလွန်သွားခဲ့ပြီကြံမရတော့အနာဂတ်ဒီမရောက်သေးလို့မသေးကြတော့ဘူးမသေးကြဘူးရက်လေးရောက်လို့မယ်လို့ဘယ်သူမှမပြောနိုင်အကောင်းဆုံးအသေးစားဆုံးအချိန်ဟာယခုအချိန်ပါအဲကြောင့်ယခုအချိန်ဒီသတိမင်္ဂလာနဲ့ပြည့်စုံသောအချိန်လို့ဘုန်းကြီးတို့ဆိုလိုက်ချင်းပါပဲ။ပါဠိစာပေမှာတော့ဥမင်္ဂလောအယံကာလောယခုအချိန်ဒီမင်္ဂလာရှိသောအချိန်ဆိုတာဘုန်းကြီးတို့တအားကြောင့်ပြောပါမင်္ဂလာရှိတဲ့အချိန်မှာမင်္ဂလာပေါင်းခံကြုံးတဲ့ကျောင်းတော်ကြီးကဆရာမများနဲ့ကျောင်းသူများအားမင်္ဂလာရှိတဲ့စကားများကိုဘုန်းကြီးတို့ကြိုးစားပြီးတော့မိနစ်40အတွင်းမှာအချင်းရုံးပြီးတော့ချုံပြီးတော့ပြောပါဘုရားဘာသာယဟန်တော်တပါးအနေနဲ့ကုလကျောင်းသူတို့ဆရာမတို့ကဆင်းမြတ်မောကဒီစကားပြောနေတယ်လို့ဆိုတော့ဘုရားရဲ့တရားတော်တွေကိုဟောလိုက်မယ်လို့ဒီလိုပဲဒါကိစ္စတွေတွေ့ကြတာပါဘုန်းကြီးပြောရင်တော့ဘုန်းကြီးပြောရင်တော့တရားရည်ပဲလို့ဒီလိုတွေ့ပါတယ်ဘုန်းကြီးပြောတာဘုန်းကြီးဟောတာဟာတရားတော့မှန်တယ်သို့တော်လည်းပဲအဲ့ဒီတရားဟာထိုင်ပြီးတော့ရှုခိုးနေရမယ်ကိုးကွယ်နေရမယ်ပါတာကြီးတရားမျိုးကြီးဖြစ်နိုင်လေလို့ဒီလိုတော့မတွေ့ထိုက်ပါဘူးဘုရားရဲ့ဟောပြောခြင်းတွေဟာဘုရားရဲ့အဆုံးအမတွေဟာဘုရားရဲ့အဆုံးအမဘုရားရဲ့ဟောပြောခြင်းတွေကိုအနောက်တိုင်းပညာရှင်များစွာတို့က The teaching of the Buddha လို့ဒီလိုသူတို့ဆိုကြပါတယ်The vision of the Buddha ဆိုလို့ရှိရင်ဘယ်လိုဒီပင်သိရောက်တယ်ဆိုတာကအင်္ဂလိပ်စာမှန်နေကြတယ်။ကျောင်းသူတို့အလုံးတပည့်တို့အလုံးပြီးကြပါပါ။ teaching ဆိုတာ teaching လို့ဆိုတာသင်ကြားပို့ချခြင်းဆိုတဲ့အဓိပ္ပာယ်ရ။ဘုရားကလူသားတို့ကိုအတ္တလောကကြီးတစ်ခုလုံးကိုအမြဲတမ်းသင်ကြားပို့ချသွားတာသူတို့တို့ကိုသင်ကြားပို့ချရမှာနှစ်ပိုင်းသင်ကြားပို့ချပါတယ်တစ်ပိုင်းကဤမြင့်မောက်ဘဝချမ်းသာစွာနေနည်းထိုင်နေဆိုပြီးတော့ The way to happiness ဆိုတာဘုရားကတနည်းသင်ပါတယ်မြမောက်ဘဝမှာချမ်းချမ်းသာသာမြင်းနီးထိုင်နေဆိုတဲ့အပိုင်းကိုတပိုင်းသင်ပါတယ်ဘဝအနှစ်ထုံယူဖို့နီးဆိုပြီးတော့ဘဝအနှစ်ဆိုတာက essence of life ပေါ့ဘဝအနှစ်ရအောင်ထုံယူတဲ့နီးဆိုပြီးတော့နောက်တနည်းသင်ပါတယ်ဘုရားရဲ့သင်ကြားပို့ချတဲ့နီးစနစ်များစွာထဲမှာဒီကနေ့ဘုန်းကြီးနှစ်နည်းပြောပါတယ်မျက်မှောက်ဘဝချမ်းသာစွာနေနည်းရဲ့ဘဝအနှစ်ထုတ်ယူနည်းရဲ့လို့နှစ်နည်းမြတ်စွာဘုရားသင်ကြားပို့ချလာတယ်အဲ့ဒီနှစ်နည်းတို့တွင်ယခုဘုန်းကြီးပြောချင်တာကမျက်မှောက်ဘဝချမ်းသာစွာနေနည်းဆိုတဲ့အပိုင်းကိုနည်းနည်းပြောပါဘုရားရဲ့ဆုံးအမဘုရားသည်သင်ကြားပို့ချတယ်လို့ဆိုတော့ဘုရားသည်တန်ပြီးတော့ရှုခိုးရမယ်ဘုရားမျိုးထက်ခုနကဘဝနေနည်းနဲ့ဘဝနဲ့ထုတ်ယူနည်းဆိုတဲ့နည်းစနစ်တော့ကိုသင်ကြားပို့ချပေးတဲ့ဆရာအရာမှာတည်ပါတယ်ဘုန်းကြီးတို့ဘုရားရဲ့ထူးခြားတဲ့ယတိမှုပေါ့ပြန်ပြောမယ်ယဗုဒ္ဓသည်လူသားအလုံးလို့ထိုင်ရှုခိုးရကိုးကွယ်ရမယ်ဘုရားမျိုးထက်လူသားအလုံးတို့အားဘဝနေနည်းနဲ့ဘဝအနှစ်ရအောင်ယူနည်းကို သင်ပြပေးတဲ့ဆရာအနေမှာဆရာတယောက်အနေမှာကျောင်းဆရာကျောင်းဆရာမများခဲ့တော့ပေါ့အမြင့်မြတ်သင်ချပို့ချပေးတဲ့ဆရာသမားတယောက်အနေမှာယက်တီပါလေလို့ဘုန်းကြီးတို့ပြောကြပါဗုဒ္ဓရဲ့ဂုံတော်၉ပါးရှိတယ်။ဗုဒ္ဓရဲ့ဂုံတော်ဘယ်နှပါးလဲ။ဗုဒ္ဓရဲ့ဂုံအရင်ချင်းဘယ်နှပါးလဲ။၉ပါး။အဲ့ဒီ၉ပါးထဲမှာတတ္ထာဒေဝမနုဿာနံဆိုတာတပည့်တို့အားလုံးရပါပါ။ဘယ်လိုလဲ။တတ္ထာဒေဝမနုဿာပဋ္ဌာဆိုတာဆရာပဋ္ဌာဆိုတဲ့ပုဂ္ဂိုလ်ကဘာပြောလဲဆရာတိချာဒေဝဆိုတာကဘာလဲလဲဒေဝဆိုတာကဘာလဲလဲဒေရင်ဆရာကြီးဥဒေဝမဟုတ်ဘူးเนาะဒေဝဆိုတာ godမနုဿာဆိုတာဗာလဲမနုဿာဆိုတာလူပဋ္ဌာဆရာဒေဝနတ်မနုဿာလူလူနဲ့တို့ဤဆရာတို့ဗုဒ္ဓဟာဘယ်လိုပုဂ္ဂိုလ်လဲဖန်ဆင်းတဲ့ခရီးတံမျိုးမဟုတ်ဘူးကတ္တေနစီဗျာဆိုတဲ့ကတ္တေရှင်မျိုးမဟုတ်ဘူး။အဇရှင်မျိုးကတ္တေရှင်မျိုးမဟုတ်ဘူး။ဘယ်လိုပုဂ္ဂိုလ်မျိုးလဲ။တ္ထာဒေဝမနုဿာနံ။ဘုဒ္ဓသည်လူတို့နတ်တို့ဤဆရာ။ဘယ်လိုလဲ။ဘုဒ္ဓသည်လူတို့တပည့်များဒီစကားလုံးကိုဆွဆွမြင်မြင်မှတ်သားစေခြင်းပါတယ်။တို့ဖယားဟာဘယ်လိုဖယားမျိုးလဲလို့မေးလျင်ပြောတတ်ဖို့ကိုအားကိုးနေတဲ့ကိုဗုဒ္ဓကိုကိုးကွယ်နေတဲ့ကိုဗုဒ္ဓဟာဘယ်လိုဖယားမျိုးလဲဆိုတာကိုမှတ်သားမိဖို့သိရှိနားလည်စေဖို့ပြောစရာစကားလုံးများစွာရှိရတွင်တပည့်တို့သိပြီးသားဖြစ်တဲ့စကားလုံးကိုပဲဘုန်းကြီးထပ်ပြောပါတယ်ပဋ္ဌာဒေဝမနုဿာနံပါဠိလူနဲ့တူဤဆရာပါဇေရှင်မဟုတ်ဘူးကတ္တရှင်မဟုတ် not the creator not savior our buddha is the teacher of men and god god and men our buddha is the teacher of god and men toဖယားဟာလူနဲ့တူဤဆရာနားလည်ပြီလားတို့ဖယားသည်လူနဲ့တူဤဆရာဖန်ဆင်းတဲ့ဖယားမျိုးကဲတင်တဲ့ဖယားမျိုးမဟုတ်ပါဆရာဆိုလျင်တဲ့တပည့်တို့ကိုသင်ကြားပို့ချပေးပါတယ်ဒီကနေ့ဤကျောင်းတော်ကြီးမှာတပည့်တို့ကိုဆရာမကြီးမှုရှိတဲ့ဆရာမတို့ကသိချမ်းပူချပေးနေတယ်။အဲ့ဒီသိချမ်းပူချတဲ့အပိုင်းမှာနှစ်ပိုင်းပင်ပါလိမ့်မယ်။တစ်ပိုင်းကတော့ကိုကျင့်တရားကောင်းမွန်ရေး။နောက်တစ်ပိုင်းကအတတ်ပညာတမြောက်ရေး။ဘာသမီးပြောရရင်တစ်ပိုင်းကအသိပညာနောက်တစ်ပိုင်းကအတတ်ပညာဆရာဆရာမတို့ကတပည့်တို့ကိုသင်ပေးနေတာပညာပဲနှမျိုးလေအသိပညာရဲ့အတတ်ပညာအသိပညာသည်ဘဝချမ်းသာစွာနေနီးထိုင်နီးအတွက်လမ်းညွန်ဖြစ်ပါလိမ့်မယ်အတတ်ပညာသည်ဘဝတစ်ခုရဲ့စံရင်းနေရေးဝေးရေးကိုလုံလောက်အောင်အထောက်အပံ့ပေးပါလိမ့်မယ်ဆရာမကြီးမှုရှိတဲ့ဆရာမများစွာတို့ကတပည့်တို့အားသင်ပေးတာဒီနှစ်ခုအသိပညာနဲ့အတတ်ပညာ ပါပညာနဲ့ပါပညာလဲကောင်းပြီအသိပညာသည်ဘဝလမ်းညွန်ဖြစ်ပါလိမ့်မယ်အတတ်ပညာကဘဝမှာအမကံကျတခုပေးပါလိမ့်မယ်အဲ့ဒီလိုပညာရနှမျိုးကိုသင်ပေးတဲ့ကျေးဇူးရှင်တို့ကိုဆရာလို့ဆိုတာလို့ပါပဲမတို့ရဲ့ဗုဒ္ဓသည်ဒီတက္ကလောကကြီးတစ်ခုလုံးဘတ္တဝါအလုံးလုံးအားဘဝလမ်းညွန်ကိုလည်းပဲဘဝလမ်းစဉ်ကိုလည်းကောင်းစွာညွှန်ကြားတဲ့ဆရာမြတ်တဆူဖြစ်တော်မူတယ်ဘဝအနှစ်ထုံယူနည်းကိုသင်ပြပေးတဲ့ဆရာမြတ်တဆူလည်းဖြစ်တော်မူတယ်ဒါကြောင့်ငါတို့ရဲ့ဗုဒ္ဓသည်တခြားဘုရားမျိုးမဟုတ်ပဲလူတို့နတ်တို့ဤဘဝလမ်းညွန်တဲ့ဘဝအနှစ်ကိုပေါင်းစွာပင်ပြပေးတဲ့ဆရာဖြစ်တယ်လို့ဒီလိုမှတ်သားနားလည်ကြသိခြင်းပါလေဗုဒ္ဓရဲ့သင်ကြားပို့ချတဲ့ဤစနစ်နဲ့ဗုဒ္ဓယက်တီတဲ့နေရာကိုဒါဘုန်းကြီးပြောပြတာကောင်းပြီအဝချမ်းသာစွာနေနေတိုင်းဒီအဝေးတူ happiness ဆိုတာကိုသင်ပြတဲ့အခါမှာနေမျိုးစုံနဲ့မြတ်ဗုဒ္ဓသည်သင်ပေးပါအဲ့ဒီနေမျိုးစုံလို့ဆိုရတဲ့ဗုဒ္ဓဝါဒတစ်ခုလုံးကိုအနှစ်ချုပ်ပြီးတော့အတူချုပ်ပြီးတော့ပြောရလို့ရှိလျင်သီလအပိုင်းသမာဓိအပိုင်းပညာအပိုင်းဘယ်နှပိုင်းပါလဲသီလသမာဓိပညာဘယ်နှပိုင်းလဲကောင်းပြီသီလဆိုတဲ့အပိုင်းကိုတော့ morality လို့ခေါ်ပါတယ်သမာဓိဆိုတဲ့အပိုင်းကိုတော့ concentration လို့ခေါ်ပါတယ်ပညာဆိုတဲ့အပိုင်းကိုတော့ wisdom လို့ခေါ်ကြပါစို့သီလသမာဓိပညာအပိုင်းသုံးပိုင်းခွဲပြီးတော့လူသားတို့ဟောမြတ်ဗုဒ္ဓသင်ချာပူဇော်တဲ့အခါမှာရှင်ဥစွာသင်ပြတဲ့အပိုင်းသည်သီလပိုင်းဘယ်ပိုင်းလဲအဲ့ဒီသီလပိုင်းကိုခုနကအင်္ဂလိပ်စလုံးလေးတစ်လုံးဘုန်းကြီးဘယ်လိုပြောလိုက်လဲအင်္ဂလိပ်ကျောင်းမှာအင်္ဂလိပ်စလုံးပြောရတာအာရုံနာပါပဲ morality ဘယ်လိုပြောလဲကာရိတာလို့လည်းပဲခေါ်ကြတယ်မော်ရယ်လတီလို့လည်းခေါ်ကြတယ်သို့မဟုတ်အဲ့ဒီစလုံးနှလုံးဟာနည်းနည်းတော့ကွာမယ်ကာရိတာဆိုတာကပင်ကိုယ်အရှင်ပါလာတဲ့ကိုကျင့်တရားမော်ရယ်လတီဆိုတာကတမင်တကာကျင့်သုံးယူရတဲ့ကိုကျင့်တရားလို့ဘုန်းကြီးတို့ဒီလိုနှစ်ပိုင်းကြိုက်ပါကာရိတာကပင်ကိုယ်အရှင်ပါလာတဲ့ကိုကျင့်တရားမော်ရယ်လတီကတော့ပင်ကိုယ်ကပါလာတာမဟုတ်တော့လေတမင်ကိုမိမိရဲ့ကိုယ်ကိုနှုတ်ကိုပြုပြင်ဆောင်ရှောက်ထိမ့်သိမ့်ပြီးတော့ကျင့်သုံးอยู่ရတဲ့ကိုခြင်းတရားကိုမော်ရယ်လတီပင်ကိုယ်ပါတဲ့ကိုခြင်းတရားတမင်ချင်းတဲ့ကိုခြင်းတရားအဲ့ဒီကိုခြင်းတရားအကုန်လုံးဟာဗုဒ္ဓတရားတော်မှာတော့ပထမအဆင့်ပဲရှိသေးတယ်တဲ့အဲ့ဒါကြောင့်Morality is the preliminary stage of Buddhism. ကိုရှင်တရားဟာဗုဒ္ဓဘာသာမှာအခြေခံအဆင့်မှာပဲရှိသေးတယ်။ကိုရှင်တရားဒီဗုဒ္ဓဘာသာမှာပဲအဆင့်မှာရှိတယ်လေ။ဒီကနေ့ခေတ်ပညာအနေနဲ့တတိယကိုပုံနှံလည်မယ်။မူလတန်ပညာရဲ့ပြီးတော့ဗာပညာလဲအလေရန်ပညာနောက်ပြီးတော့သဏ္ဍာန်လည်းမူလတန်အလေတန်အထေတန်ကိုကျင့်တရားကောင်းပါမှဗုဒ္ဓဝါဒအရာဘယ်အတန်းမှပဲရှိအောင်မလဲမူလတန်မှပဲရှိအောင်ပဲတတိယတို့ကိုကျင့်တရားမကောင်းခဲ့ရင်မူလတန်တောင်းကြောက်မှမဟုတ်ဘူးလို့ဒါပြောခြင်းလေ ဘုရင်တရားသာမကောင်းခဲ့ရင်ကရိတာရောမော်ရယ်လတီရောပင်ကိုချင်းရယ်သမင်ချင်းရယ်အဲ့ဒီကိုချင်းတရားမပြည့်စုံမလုံလောက်လည်းရင်တပည့်တို့ဒီမူလတန်းတောင်ရောက်ပါအောင်မလားဘုဘေတန်းရောက်ကြပြီလေဟမ်အထက်တန်းရောက်ပြီလားเออกูโกโกชုံมาပြောအထက်တန်းဆိုရင် wisdom အလေတန်းက concentration မူလတန်းက morality ပြတ်မှတ်စမ်းပါမူလတန်းကဟုတ်ပြီအလေတန်းက concentration ပမာရီစိတ်ကိုထိန်းချုပ်တဲ့အပိုင်းကွယ်ကိုယ်ချင်းတရားကမှတ်စမ်းပါဦးကိုယ်နဲ့နှုတ်ကိုစောင့်သိနေပါကိုချင်းတရားကဘာနဲ့ဘာကိုစောင့်သိမယ်ဟုတ်ပြီကိုဘလောက်ကောင်းကောင်းနှုတ်ဘလောက်ကောင်းကောင်းတခါတခါစိတ်ထမ်းမကောင်းတာတွေအများကြီးရှိသေးတယ်ကိုနဲ့လုပ်တဲ့အလုပ်သိကောင်းတယ်ပါးစပ်နဲ့ပြောတဲ့အပြောသိကောင်းတယ်စိတ်ထားမကောင်းဘူးဆိုတာ ਈ အများကြီးရှိနိုင်တယ်။ဘုန်းကြီးပြောတာနားလည်လား?အလုပ်ဘလောက်ကောင်းကောင်းအပြောဘလောက်ကောင်းကောင်းစိတ်ထားမကောင်းဘူးဆိုတာ ਈ ရှိတယ်။အဲ့တော့မကောင်းတဲ့စိတ်ထားကိုဘာနဲ့ထိန်းချုပ်မလဲဆိုရင်တမာတိပညာနဲ့ထိန်းချုပ်ရမယ်။ဘာနဲ့ထိန်းချုပ်မလဲ?တမာတိကိုအင်္ဂလိပ်စလုံးပဲလို့ပြောလိုက်လေ concentration အဲ့ဒီစလုံးပေါင်းကိုဘုန်းကြီးတော့မရေးတတ်ဘူးကွယ်ဆရာမကြီးတွေရေးပြလိုက် concentration ဟုတ်လားပညာဆိုတဲ့အပိုင်းကြတော့ wisdom ဆိုတဲ့စလုံးကနည်းနည်းနိုင်နေလို့ထင်လိုက်ရင်နိုင်တယ်လို့ထင်လိုက်ရဲ့ insight knowledge လို့ဆိုရအောင်ဘယ်လိုဆိုမလဲမိမိရဲ့ကိုယ်တွင်းပန္တန်ကိုစိုက်ကြည့်တဲ့အသိဉာဏ် insight knowledge အဲ့ဒီမိမိရဲ့ကိုယ်တွင်းနှုတ်ထဲစိတ်ထဲကိုစိုက်စိုက်စူးစူးရှုတဲ့အသိဉာဏ်မျိုးကို insight knowledgeအတွင်းမိုင်းကိုကြည်တာ။ဟောမိသီလသမာဓိပညာ morality concentration wisdom သို့မဟုတ် insight knowledge အဲ့ဒီအဆင့်30ကိုဘုန်းကြီးပြောလိုက်တယ်။ကိုရှင်းတရားသည်မူလတန်အဆင့်စိတ်ကိုထိန်းချုပ်တဲ့အပိုင်းဆိုတဲ့သမာဓိသည်ပါလေအလေတန်အဆင့်မိမိကိုယ်လေးကိုစိုက်ရှုတဲ့အသိဉာဏ်ပိုင်းကတော့အထက်တန်းအစင်တို့များအထက်တန်းကျောင်းမှာအထက်တန်းပညာသင်နေတယ်အထက်တန်းကျောင်းကတွဲပြီးတော့တက္ကသိုလ် quality ကိုရောက်ပြီးဘယ်ဆင့်ကိုပဲရောက်တပည့်တို့မှတ်လိုက်ကြဘုရင်တရားပါမသွားနိုင်အလုံးပဲဘယ်မှာကြံရစ်မလဲမူလတန်းတောင်မရောက်ဘူးမူလတန်းရဲ့အောက်မှာကျန်ရလိမ့်မယ်ဟုတ်လားအဲ့ဒါကြောင့်အစင်မပြတိုးတက်မှုကိုလိုလားကြတယ်အထက်တန်းကိုကြည့်မျောမှန်းနေကြတယ်တပည့်တို့ဟာဘာရေးကြည့်ဆုံးလဲကိုချင်းတရားဘာရေးကြည့်ဆုံးလဲကိုချင်းတရားပြည့်စုံရင်မူလတန်းအဆင့်ရောက်ပြီကိုချင်းဆိုတာကိုနဲ့နှုတ်ကိုစောင့်ချင်းတဲ့အပိုင်းအလုံးဘလောက်ကောင်းကောင်းအပြောဘလောက်ကောင်းကောင်းစိတ်ဓာတ်ဒီညံရှင်းနေတယ်ဆိုလျင်အဲ့ဒီစိတ်ကိုတော့တမာတိပညာနဲ့ထိန်းချုပ်ရမယ်။ဘာနဲ့ဘာနဲ့ထိန်းရမလဲ။ဟုတ်ပြီ။ဒီတော့တမာတိစဉ်စဉ်ဆိုတဲ့တည်ငြိမ်လေးစိတ်ထားကောင်းစွာရကြတဲ့ရင်အလေရန်အဆင့်ရောက်မယ်။အ insight knowledge သောမဟုတ် wisdom ဆိုတဲ့မိမိရဲ့ကိုယ်တွင်းသဏ္ဍာန်ကဘာသဘောတွေရှိတယ်ဆိုတာကိုသိတဲ့အသိဉာဏ်ပိုင်းကိုရကြမယ်ဆိုရင်တဲ့အထက်တန်းပညာကိုတတ်ပြီလို့ဆိုရမယ်ဒီကနေ့တပည့်တို့တွေဟာကိုရှင်တရားပိုင်းလို့ဆိုတဲ့မူလတန်းအဆင့်ကိုအကြိမ်အနည်းကြိုးစားရမယ်အခြေအနေမှာရှိပါတယ်တကဘာလုံးရဲ့အခြေအနေကိုဒါဘုန်းကြီးတို့ခြုံပြီးတော့ပြောပြတယ်ဒီတော့စလုံးတစ်လုံးမှတ်ဆန်းပါအင်္ဂလိပ်စလုံးတစ်လုံးမှတ်ဆန်းပါ Character is woman's capital Character is woman's capital ဘယ်လိုပြောလိုက်လဲဘာပြောတာလဲလောက်ကြပါကိုရှင်တရားဆိုဒီကဆင်းရဲသူဆင်းရဲသားတို့ရဲ့အရင်အနည်းတဲ့ကိုချင်းတရားဟူသည်ဆင်းရဲသူဆင်းရဲသားတို့ရဲ့အရင်အနည်းအဲ့ဒီစလုံးကိုပို့ပြီးတော့ချုံးငင်ရဲ့ကိုချင်းတရားသည်လူဆင်းရဲတို့ရဲ့အရင်အနည်းလူဆင်းရဲလို့ပြောလိုက်တော့စကလုံးကနည်းနည်းမယင်ကြည်သလိုရှိတယ်ဆင်းရဲသူဆင်းရဲသားလို့ပြောလိုက်တော့နားတယ်နည်းနည်းချမ်းသာတယ်တကယ်လို့ဘလူဘလောက်ချမ်းသာလို့လဲပြောသားမှာခုကျောင်းမှာစာသင်နေကြတဲ့တပည့်တို့မှာမိလျံနာပဲနှစ်ယောက်ပါတယောက်မှမရှိဘူးတကယ်ကြီးမိလျံနာတတိတွေပါနေရင်လည်းပဲဒီလိုပြောမိတာတောင်းမှမှာတယ် sorry ပါလူရည်35သန်းတို့မိခိုးနေထိုင်တဲ့ဒုတိယအစုမြန်မာနိုင်ငံတော်ဟာကမ္ဘာကိုလွှမ်းမိုးနိုင်တဲ့စစ်မှုစွမ်းအားမရှိပါရှိလားအင်ဒပ်စီရဲ့ပါဝါမရှိဘူးကမ္ဘာကိုလွှမ်းမိုးနိုင်တဲ့စစ်မှုစွမ်းအားမှမရှိခဲ့ရင်လက်နဲ့စွမ်းအားဟောမရှိပါစမှုစွမ်းအားလည်းမရှိဘူးလက်နဲ့စွမ်းအင်လည်းမရှိဘူးတကဘာလုံးကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာမျိုးကိုရှိသလားကဘာနဲ့ရှင်ကြည့်ရတို့ပြည်တော်စုမြန်မာနိုင်ငံတော်ဟာဆင်းရဲတဲ့နိုင်ငံတစ်ခုဆိုတာတပည့်တို့အားလုံးသိကြမှာပဲအရှတ်တည်းအရှိပဲအစုံဆုံးပစိဖိတ်သမုဒ္ဒရာကြီးတွေကနိုင်ငံငယ်လေးတစ်ခုဟာပါလေဂျပန်ဥရောပတိုင်းရဲ့အနောက်ဘက်အစွန်ဆုံးအတ္တလန္တိတ်သမုဒ္ဒရာကြီးတွေကနိုင်ငံငယ်လေးတစ်ခုဟာအင်္ဂလန်ဟုတ်လားကမ္ဘာမြေပုံကိုပြန်ကြည့်ဘုန်းကြီးမြေပုံတော့မတတ်ပါဘူးရောက်ဖူးလို့မှတ်မိနေတာဂျပန်ပြည်ကိုရောက်ခဲ့ပါတယ်အင်္ဂလန်ကိုရောက်ခဲ့ပါတယ်ရောက်ဘူးလို့မှတ်မိနေတာဘုန်းကြီးတို့ geography မတတ်ပါဘူးဒါပါဥရောပတိုက်အနောက်ဘက်အစွန်ဆုံးအတ္တလန္တိတ်သမုဒ္ဒရာထဲကနိုင်ငံကလေးသေးသေးလေးဟာအင်္ဂလန်အာရှတဲ့ရဲ့အရှိပဲအစွန်ဆုံးပစိဖိတ်သမုဒ္ဒရာကြီးတွေကနိုင်ငံကလေးသေးသေးလေးဟာဂျပန်အဲ့ဒီဂျပန်တိုင်းပြည်ဟာဗမာပြည်ရဲ့လေးပုံတပုံလောက်ပဲရှိတယ်။အင်္ဂလန်နိုင်ငံဟာဗမာပြည်ရဲ့တဝက်လောက်ပဲရှိတယ်။အဲ့တော့ဗမာနိုင်ငံအောက်အလွန်သေးငယ်တဲ့ဒီတိုင်းပြည်နှစ်ပြည်ဟာပြီးတော့ပြန်ပြီးတော့ရာဇဝင်တွေကိုဖတ်ကြည့်ပေါ့။နေ့စဉ်လည်းပဲရာဇဝင်တွေသိမ်းနေကြတာ။အနောက်ဘက်အစွန်ဆုံးကအင်္ဂလိပ်ကအရှိဘက်ကိုတစ်ခါတည်းလွှမ်းမိုးလာတယ်ဒီဗမာနိုင်ငံကိုရောက်ခဲ့တာနိုင်ငံလေးသေးသေးလေးရဲ့သေးသေးလေးအရှိပဲအစုံဆုံးကဂျပန်ဆိုတဲ့တိုင်းပြည်လေးသေးသေးလေးကလည်းအရှိကန်အနောက်ကိုချဲ့လာတာဒီတိုင်းပြည်မှာနေသွားတာဘယ်နှနစ်ကြာဂျပန်တိုင်းပြည်မှာအုပ်ချုပ်သွားတာဘယ်နှနစ်ကြာအဲ၃နှစ်ပဲစာမုပ်ပဲကြာရင်မအောင်မဲနေမယ်နော် အစ်စီမေကုန်မင်းရဲ့တပည့်တို့ကြားလိုက်မယ်အင်္ဂလိပ်ကအနောက်ကနေအရှိကိုနေချက်ပြီးတော့ဒုနိုင်ငံမှာလွှမ်းမိုးသွားတာဘယ်နှနှစ်ကြာဟမ်အဲအစ်စီမေကုန်ဒါမေးရင်ကြားပြီတို့များဟစ်စီမသိမှုပါဘူးဂျောဂရဖီလည်းမသိမှုပါဘူးအင်္ဂလိပ်ဗမာနိုင်ငံကိုပုတ်ဆွန်းသွားတာအောက်ဗမာနိုင်ငံမှာနှစ်တရာကျွဲအထက်ဗမာနိုင်ငံမှာနှစ်60ကျွဲဒီတော့တစ်ပြည်လုံးကိုအုပ်စိုးသွားတာဟာနှစ်60လို့ပြောရမယ်အရှိဘကဂျပန်လူပုကလေးတွေဂျပန်ကပုပုလေးတွေအဲ့ဒီဂျပန်လူမှုကလေးတွေကအနောက်ဘက်ကိုချဲ့ပြီးတော့အုပ်ဆိုးသွားတာဗမာပြည်မှာ၄နှစ်ကျော်ကျော်ကြာသွားတယ်။ဒီကောင်နိုင်ငံလေးတွေကဗမာပြည်ရဲ့တဝက်လောက်ရှိတယ်။ဟိုအနောက်အစွန်ဆုံးကအင်္ဂလိပ်ကလည်းအရှိပဲ။အရှိအစွန်ဆုံးကဂျပန်ကလည်းအနောက်ဘက်တပြည်တပြည်ချက်တင်ချက်တင်ပြီးတော့လွှမ်းမိုးလာလိုက်ကြတယ်အဲ့ဒီအင်္ဂလိပ်ရောဂျပန်ရောဂျန်သူနှစ်ယောက်ဟာဗမာပြည်ပြင်ပေါ်မှာခေါင်းချင်းဆိုင်ပြီးတော့တိုက်သွားကြတာကိုတပည့်တို့အလုံးသိမယ်ပေါ့မှန်ရဲ့လားအနောက်ကအင်္ဂလိပ်ကအရှိတဲ့အရှိကဂျပန်ကအနောက်တဲ့ဘယ်မှာခေါင်းချင်းဆိုင်တိုက်ကြလဲဟိုဘက်ကလာလွှမ်းမိုးလည်းပဲဒိုတိုင်ကြီးခံလိုက်ရတာဒီဘက်ကလာလွှမ်းမိုးလဲဒုတိုင်းပြည်ခံလိုက်ရတာ။ဘာဖြစ်လို့ခံလိုက်ရသလဲ။အဲ့ဒါကိုစဉ်းစားရအောင်။ဟုတ်လား။ဒီတော့စလုံးတစ်လုံးမှတ်ရမယ်။ Character is power. Character is power. ဘာလဲလဲ။ကိုချင်းတရားကောင်းနေသမျှတကူရှိပါれ character is poems capital ကိုချင်းတရားကောင်းနေသမျှအရင်အနီးဉာဏ်ကြီးရှိတယ်လို့မှတ်ပါတပည့်တို့ကိုချင်းတရားဆိုတဲ့အရင်အနီးကိုချင်းတရားဆိုတဲ့ power ကိုအသုံးမပြုသမျှကာလပတ်လုံးကဘာမှအဲ့ဒီလိုကြီးခံနေရမှာပဲဆိုတာကိုစိတ်ထဲမှာမှတ်တာပါဘုရားရဲ့ဝါဒအယဘုန်းကြီးတို့ဒါပြောပါတယ်အာကိုရောပဲနဲ့အင်္ဂလိပ်စလုံးတွေကြီးပြောနေတယ်လေဆိုရင်တော့တပည့်တို့နားလည်မှာမဟုတ်ပါဘူးပါဠိစလုံးပြောရင်ဓမ္မကံသီလတတိတံပတိတရဏံနာမနတ္တိလို့ပါဠိရှိပါတယ်အဲ့ဒီပါဠိကကိုယ်ကအင်္ဂလိပ်စလုံးဖြစ်သွားတာလူသန်းတော်မှာကိုရှင်တရားနဲ့တူသောကိုယ်ပွေရာမရှိဘူးတဲ့အကူွယ်ရမလဲကိုယ်တိုင်ကျင့်တာတဲ့ကိုကျင့်တရားကြီးကိုအတွက်ကိုကိုွယ်ရပဲဆိုတာကိုတပည့်တို့မှတ်သားစေကြပါလေဟုတ်လားကိုတိုင်ကျင့်သုံးတာတဲ့ကိုကျင့်တရားကြီးကိုအတွက်မဖြစ်တဲ့ကိုကိုွယ်ရတပည့်တို့မှာကိုကိုွယ်ရရှိသလားမရှိဘူးလားဘာလို့ကိုကိုွယ်မလဲဘုရားကငန်းကိုယ်ွယ်လို့မပြောဘူးသင်တို့ကျင့်တဲ့ကိုချင်းတရားကိုသင်တို့ကိုယ်တိုင်ကိုယ်ွယ်ကြအဲ့ဒါဘုရားဝါဒပဲငါဘုရားကိုကိုယ်ွယ်မှငါဘုရားကကေတင်မယ်ဆိုတာမျိုးတို့ဘုရားကမပြောပါဘူးကိုယ်တိုင်ကျင့်တဲ့ကိုချင်းတရားရှိရင်ကိုယ်အတွက်ကေတင်ရှင်ရှိပြီဆိုတာမှတ်ပြီးတော့ဟုတ်လားကိုယ်တိုင်ကျင့်သုံးတဲ့ကိုကျင့်တရားမရှိသမျှတော့ကဲမဲ့လူမရှိဘူးဆဲမဲ့လူမရှိဘူးစောင့်ရှောက်မဲ့လူမရှိဘူးအဲ့ဒါတကဘာလုံးကလွှမ်းမိုးသမျှခံရလိမ့်မယ်ဆိုတာတပည့်တော်နှလုံးပိုက်တာပါကိုယ်တိုင်ကျင့်ထားတဲ့ကိုကျင့်တရားရှိဖို့သိရေးချပါလေ Character is power ကိုကျင့်တရားသည်တကော Character is poems capital ဆဲမှုလည်းမချမ်းသာ လက်မှုလည်းမချမ်းသာလက်နဲ့စွန့်အင်လည်းမရှိကဘာပေါ်မှာလည်းဘယ်တိုင်းဒီပေါ်မှာမှဩဇာမညောင်းကိုတိုင်းဒီလေးနဲ့ကိုယ့်ဟာကိုကြိုးစားပြီးတော့လုပ်ကံဆောင်ရွက်နေတဲ့ဆင်းရဲတဲ့နိုင်ငံတနိုင်ငံအနေနဲ့ဆင်းရဲတဲ့နိုင်ငံသူနိုင်ငံသားများအနေနဲ့တို့များဆင်းရဲတဲ့ဟေးအရင်အနည်းတပိတ္တစွာဘာမှမရှိဘူးလို့ဒီလိုမတတ်ပါနဲ့ကိုရှင်တရားကောင်းနေသမျှတို့မှာအရင်အနည်းရှိတယ်လို့ဒီလိုတွေ့ချဖို့ပါကိုရှင်တရားနေပြီဆိုရင်အရင်အနည်းဒီပြုတ်ပြီးတော့ဆင်းရဲကြမယ်ဆင်းရဲလို့ရှိရင်ကဘာရဲ့လွှမ်းမိုးခြင်းကိုခံရမယ်ဆိုတာကိုတပိတ္တနားလည်သိကြပါလားဒီတော့သီလတို့သမာဓိတို့ပညာတို့အဲဒီစကလုံးတွေကိုနားလဲခြင်းလဲနားလဲနားမလဲခြင်းလဲနေပေါ့အရေးကြီးတာကတော့မိမိရဲ့နှုတ်ကစကားဆိုးတွေတိုင်းပြည်နဲ့လူမျိုးဆင်းရဲမဲ့ဘုရားဘာကိုနှိမ့်ဆက်ညှဉ်းပန်းမဲ့စကားဆိုးတွေကိုမပြောမိဘူးမိမိရဲ့လက်နဲ့ချီနဲ့လုံးသမျှတလှုပ်လှုပ်လုံးနေတဲ့အလုပ်တွေမှာသူတော်ဘာတိုက်ပြင်းတဲ့လူမျိုးဆင်းရဲမဲ့အလုပ်တွေကိုမလုပ်ပြီဘို့အဲ့ဒီနှစ်ခုထိမ့်ချုပ်တာကိုဘာခေါ် morality ကုကျင်တရားပါဠိစလုံးကတော့ဗာတယ်လေသီလအဲ့ဒီသီလတပည့်တို့ရတာဘောဘာနာတိပါတာဝရမဏိဝိခာဝရသမာဓိယာမိဒါသီပိသံဟောလို့ထပ်မပြောအဒိဏာဒါနာဝရမဏိသိက္ခာပဒံသမာဓိယာမိအလုံးသိပြီလားတို့တော့တို့တို့ရှင်းရှင်းနဲ့လိုရင်းနားလည်ရေဖို့ကမိမိမှတပါးသူတပါးအဲ့ဒီနဲ့လူမျိုးဆင်းရဲမဲ့သူတပါးအပေါ်မှာအနိုင်ကျင့်မဲ့စကားဆိုးကိုဒီနှုတ်ကမပြောဘူးစိနဲ့လည်းနဲ့တလှုပ်လို့အလုံးလုံးသမျှအမျိုးဘာသာသာသနာတိုင်းပြည်လူမျိုးဆင်းရဲမဲ့အလုတ်မျိုးကိုမလုတ်ဘူးတဲ့။ပါဏိပါဒဝရမတိသိက္ခာပါရံသမာဓိယာမိကိုမဆိုတတ်တော့လည်းပဲ။ဆိုတတ်ပြီမဲ့အဓိပ္ပာယ်နားမလည်တော့လည်းပဲ။မိမိနှုတ်ကိုထိမ့်ချုပ်နိုင်လျင်မိမိကိုယ်ကိုစောင့်ရှောက်နိုင်လျင်ထိုမျိုးသားထိုမျိုးသမီးမှာကိုခြင်းသီလရှိပြီလို့ဘုန်းကြီးတို့ပြောလိုပါတယ်။ဒီတော့ဘုန်းကြီးတို့စေနိုင်တော်ဘုရား၅မိနစ်အလိုတော့ရောက်ပါပြီ။ဥပမာတစ်ခုပြောပြီးတော့နေကုန်ချုပ်ပါမယ်။ဥပမာတစ်ခုကဘာတဲ့တုန်းဆိုတော့မွေးလာတဲ့အချိန်ကစပြီးတော့အေးတန်ချက်ဆက်ဦးနဲ့မမြင်သေးနဲ့။မွေးလာတဲ့အချိန်ကစပြီးတော့ပင်လေတွင်မှရှိနေလာပင်လေမှာမွေးပင်လေမှာကြီးလာတဲ့လူကြီးတယောက်စီမင်းပေါ့ပင်လေတဲ့မွေးပြီးတော့ပင်လေတဲ့ကြီးလာတဲ့လူကြီးတယောက်ဥပါရိနန်းလည်နေတယ်ပင်လေဒီရေဘယ်အချိန်တက်တယ်ဘယ်အချိန်ကျပင်ရသည်မှာဘယ်အရက်ကလေတိုက်တယ်ပင်လေတဲ့ဘယ်နေရာမှာဝဲရှိတယ်ဘယ်နေရာကြောက်ဆောင်ရှိတယ်ဆိုတာကိုပင်လေတဲ့မွေးတဲ့လူကအကုန်သိတယ်မသိဘူးလားသိတယ်တပည့်တို့ရန်ကုန်မှာမွေးတဲ့လူတွေပင်လေတီးရေဘယ်ချိန်တက်ဆိုတာသိလားမော်တင်ဇွန်တို့ချက်ခမီးတို့မောင်းမကန်တို့ကလူတွေမေးကြည့်တယ်ခလေးပေါက်စားလေးကစားအကုန်သိတယ်ဘယ်ချိန်ရေတက်မယ်ဘယ်ချိန်လေတက်မယ်သူတို့သိတယ်ပင်လေမှာမွေးတော့ဘာသိလဲပင်လေအကြောင်းကိုသိရှိတယ်ဟုတ်လားဘုရားရဲ့ဝါဒထွန်းကားတဲ့နေပင်မှာမွေးတဲ့တပည့်တော်တွေဟာဘုရားဝါဒအကြောင်းကိုသိရမယ်။ဘုရားဝါဒကကိုယ့်ကိုယ်ကိုအားကိုးတဲ့ဝါဒ။ကဲတင်တဲ့ဝါဒမဟုတ်ကိုယ့်ကိုယ်ကိုကဲတင်။ဟောမင်းပင်လယ်မှာမွေးပင်လယ်မှာကြီးတဲ့ဒိုစီမင်းဆိုတဲ့ပင်လယ်သားကြီးဟာလေကလေးသေးသေးကလေးနဲ့ပင်လေသေးကိုနေတိုင်းနေတိုင်းသူဒီသွာလာလှုပ်ရှားနေတယ်။ဘယ်ချိန်ရှည်တက်မယ်ဆိုတာသိပြီးတော့လှေထွက်ချိန်လှေဝင်ချိန်ကိုသူဒီအချိန်ကိုက်ထွက်တော့ဘယ်တော့မှမ ဒီရေနဲ့သူမတုံးဘယ်အရက်ကဘယ်ရသည်ဘယ်လိုလေမျိုးတိုက်တယ်ဆိုတာကိုသိထားတဲ့အတွက်ကြောင့်တော့ပင်လယ်မှာသွားလာနေတဲ့ရှင်မင်းဟာလေမုံတိုင်းတစ်ခါမှမမိပါဘူးဘယ်နေရာဝဲရှိတယ်ကြောက်ဆောင်ရှိတယ်ဆိုတာကိုသိထားတဲ့သူရှင်မင်းဟာဝဲရင်းလေတစ်ခါမှမရောက်ပါဘူးကြောက်ဆောင်နဲ့လည်းသူ့လေတစ်ခါမှမတိုက်ပါဘူးပင်လယ်မှာမွေးပြီးတော့ပင်လယ်မှာကြီးတဲ့ရှင်မင်းအဖို့ရပင်လယ်အကြောင်းကိုသိချွန့်ချင်တာအကယ်၍လီမောက်မယ်ဆိုလို့ရှင်လည်းပဲရေကူးတတ်တယ်ပင်လယ်နဲ့မွေးတဲ့လူကမမွေးခင်ကတည်းကရေကူးတတ်နေသလားမသိပါဘူးမွေးလာတဲ့အခါသူ့ရေကူးသိစရာမလိုဘူးတပည့်တော်ကတော့ဝိစာရရေကူးကံမှာမင်းသိနေရတာဒါတောင်မတန်နိုင်ပင်လယ်သားကမွေးလာတဲ့အခါရေကူးတတ်တနည်းတော့ University က Professor တယောက်ပါမောက်ခံကြီးတယောက်ပင်လယ်ထဲကိုလိလာရေးခရီးထွက်မလို့တဲ့ Discussion သွားမလို့အဲ့ဒီပင်လယ်မှာမွေးပြီးတော့ပင်လယ်မှာကြီးတဲ့ Cement ပင်လယ်သားကြီးရဲ့လှေကလေးတစ်စင်းကိုငါပြီးတော့ပင်လယ်ရဲ့သဘောတွေငါပြောပြစမ်းပါဆိုပြီးတော့သူပင်လယ်ကိုသွားရှည်အကြောင်းသိခြင်းနဲ့လေအကြောင်းသိခြင်းနဲ့ရေအောက်ကတ္တဝါတွေအကြောင်းသိခြင်းနဲ့ကြောက်ဆောင်တွေဝဲတွေအကြောင်းကိုနားလည်ခြင်းနဲ့ပင်လယ်ကိုလေ့လာမလို့ဆိုပြီးတော့ University က Professor ကြီးဟာပင်လယ်သားကြီးရဲ့လေလေးငှားပြီးတော့ပင်လယ်ထဲကိုခရီးထွက်ပါတယ်လေကလေးကလည်းခတ်သေးသေးပဲအိုလှပြီလှေအိုလေးဗျာဘယ်လိုလှေလေးလဲလှေလော်တဲ့လူကြီးကလည်းပဲအိုလှပြီလှေကလည်းအိုလှပြီအဲ့ဒီလှေအိုလေးနဲ့အဘိုးအကြီးရဲ့လှေကိုပရော်ဖက်ဆာကြီးကစီးလိုက်တော့တန်းတန်းကခွာလိုက်ထန်တဲ့တပြိုင်နက်တည်းဒီပရော်ဖက်ဆာကသိကျောက်လာတယ်လှေကလည်းသေးသေးလေးရဲ့ဒီလဲရှိတယ်လေလဲရှိတယ်ရေလဲနဲ့တယ်ဝဲလဲရှိတယ်ကြောက်ဆောင်လဲရှိတယ်ဒီပင်လယ်မှာဒီလေအိုနဲ့ဒီအဖိုးအိုကိုခေါ်ပြီးတော့ငါသွားရမှာပင်လယ်မှာသေနိုင်တယ်တဲ့ပရိုဖက်ဆာကကောင်းမောက်ခကြီးကတွေးတယ်ပြီးတော့လေလေးဖြည်းဖြည်းဖြည်းဖြည်းကန္နာကခွာပြီးတော့ထွက်သွားတော့ကောင်းမောက်ခကမေးတယ်ဒီသမားကြီးကိုပါမေးလေလို့ဆိုတော့ကောင်းတယ်ကိုမော့ချီးပြီးတော့တပြည့်တပြည့်ထွက်ရင်းနဲ့မိုးချုပ်ပြီးထင်ပါရဲ့လေသမားကြီးကိုပါမေးတော့ဆိုတော့ Do you know astrology မင်းနက္ခတ္တဗေဒပညာကိုတတ်ရဲ့လားတဲ့ပင်လေသွားတယ်ဆိုရင်နက္ခတ်ကြောင်းကိုနားလည်ရလေကောင်းငင်ကဘယ်ကျေတွေထွက်ရင်ဘယ်အရာဘယ်ကျေထွက်လာရင်ဘယ်အချင်းဆိုတာကိုပင်လယ်သွားတဲ့ပုဂ္ဂိုလ်ဟာနားလည်ရနေပြီကိဒိုနိုအက်စထရိုလော်ဂျီလို့ဆိုတော့ပင်လယ်ထဲမွေးတဲ့လူကနက္ခတ္တဗေဒကိုဘယ်မှာသွားသိမလဲဘယ်မှာသိမလဲသူယူနီဗာစီတီရောက်ဘူးလားမရောက်ဘူးလေတုံးကမှယူနီဗာစီတီမတက်ဘူးအက်စထရိုလော်ဂျီဆိုတဲ့စာအုပ်ကိုတစ်ခါမှမဖတ်ဘူးအဲ့တော့လေဒူသားကြီးကဘာပြောလဲဆိုတော့I never heard about astrology. Nekata Veda Sra Chok Takama Machahu Hure. Erido Gunaga Professor Ka Badole. Men Pele Rema Lede Gwandi Leyene. Nekata Veda Go Mata Husoye. Men Atle Levong Dabong Ha Pele Matrini Vire. Ido Lido Da Jiga Le Yemi Chivau.သေးတယ်ပဲပြောပြောတဝက်သေးသေးလေးပုံတပုံသေးသေးသုံးပုံတပုံသေးသေးအရေးမကြီးဘူးသူကတော့ပင်လယ်ထဲမွေးတဲ့လူကိုဟိုလူကတက်ကတော်ကလာတဲ့ပရိုဖက်ဆာလေသူကတော့ astrology တွေဘာတွေနဲ့လုံးနေတာသူကတော့ရေထဲကလူပဲအရေးမကြီးပါဘူးလေထဲကလူပဲအရေးမကြီးပါဘူး I never had about the astrology နက္ခတ္တဗေဒကိုတခါမှမကြားဘူးတဲ့အဲ့ဒါနဲ့ပြောကြပြန်တပြေးတပြေးနဲ့သွားရင်းနဲ့အနောက်တောင်လေလေးကဟူဟူနဲ့တိုက်လာလေကလေးတိုက်လာတော့ပရော်ဖက်ဆာက လေကနည်းနည်းခုံးလာလိုင်းကလေးထလာတော့ရေးရေးရေးရေးနဲ့အဲ့တော့ပရော်ဖက်ဆာကြီးကထိတ်ထိတ်ပြပြဖြစ်ပြီးတော့မေးတယ်စီမင်းကိုလီတော့သားကိုဟေးအနောက်တောင်ကလီတဟူဟူတိုက်လာပြီကွာတိမ်တောင်လေးကလည်းတက်လို့အနောက်တောင်ကနီးချင်းချင်းတိမ်နေတက်လာတယ် Do you know astrology မင်းရာသီဥတုအတတ်ပညာကိုတိုက်ရလား Astrology is the science of weather. Jadiyudu atak. Mintang kai lalu suruh. Ha! Jadiyudu atak ku takhu mabiyone juga. Mula dan atak dan ala dan tekadu. Bejau mamak nihura maudah. Jadiyudu atak lecau madabu. Ha! Me jadiyudu atak minya madabene. The science of weather ku namale bene. Me bele bane no. Me adleha.ကိုနေ့ကဘယ်နှပုံသေးသွားလဲခုရန်သူဥတုအတက်ကိုမတက်ရင်နောက်တပုံသေးလိုက်ကြစို့ဘလို့သေးပြီလဲမင်း၄ပုံ၂ပုံသေးနေပြီတဲ့ပရော်ဖက်ဆာကပြောနေတာအဲ့ဒါနဲ့ရှေ့ဆဲပြီးဆဲပြီးသွားပြန်တော့တပြေးပြီးပင်လယ်ကဒီရီတက်ပြီးတော့လှိုင်းနေထလာဒီရီတက်လဲလာရောပရော်ဖက်ဆာကမေးပြန်တယ်ပါမေတော့ဆိုတော့ဟေးဒီလိုလားရှင်းမဲ့ဘယ်လဲဒီလိုင်းတွေတက်လာပြီကွာ Do you know oceanography oceanography မင်းဘယ်လဲရေချောင်းအတက်ကိုမင်းတတ်ရင်လားဆိုတော့ I never heard about the oceanography ဘယ်လဲရေချောင်းအတက်ဆိုတာကျုပ်တစ်ခါမှမကြဘူးကျုပ်မွေးတဲ့ကဘယ်လဲတဲ့မွေးလာတာဘယ်လဲတဲ့မွေးတဲ့လူက oceanography ကိုကြားဘူးလားပေတက်ကသူကမှအိုရှင်နိုဂရာဖီဆိုတဲ့စလုံးကိုသူသင်ခဲ့ရတာမှမဟုတ်ပဲသို့သော်သူဘယ်မှာမွေးလဲရန်သူဥတုအတက်ပညာ science of weather ကိုမသိရပေမဲ့သူကရန်သူဥတုအမျိုးမျိုးရဲ့အောက်မှာမွေးဖွားလာတာဟုတ်လားနေခတ်တ်ဗေဒ astrology ကိုမသိရပေမဲ့နေရှိသူရဲ့ပင်လယ်ထဲမှာညရှိသူရဲ့ပင်လယ်ထဲမှာကောင်းတဲ့မျက်ခါကိုသူမြင်ခြင်းနဲ့မြင်ထားပရော်ဖက်ဆာကတော့အဲ့ logic တွေ logic တွေနဲ့ရီချနေတာပဲသူကတော့ Do you know astrology? Do you know oceanography? Do you know astrology? သူကတော့ logic သမားပဲဒီလိုကြီးတွေ့နေတော့ကိုမတတ်တာဘယ်နှခုရှိသွားလဲရှားသေးဘူးသူအတက်လဲမတက်ဘူးပင်လယ်ရေချောင်းအတက်လဲမတက်ဘူးနက္ခတ္တဗေဒအတက်လဲသုံးခုမတက်ဘူးဆိုရင်မင်းအသက်ဟာ၄ပုံ၃ပုံသေပြီတဲ့မင်းတကုံမဲကြံတော့တယ်ပရော်ဖက်ဆာကလုံးနေတာအဲ့ဒါနဲ့ဘာပြောကောင်းမလဲတပည့်တို့တော်တော်ကြာတော့လေတွေကတကူးတိုက်ဒီလိုင်းတွေကတအားကြီးတက်လာလေမုံတိုင်းကလည်းချဒီတိုင်းကလည်းတအံ့တက်တော့လှေထဲကိုရေတွေဝဲပြီးတော့လှေလေးမြုံလူလူဖြစ်လာတာမြုံလူလူဖြစ်လာတော့ပရော်ဖက်ဆာကြီးကလှေနှံနှစ်ဖက်ကိုလက်နှစ်ဖက်နဲ့တစ်ဖက်စီဆုပ်ပြီးတော့တခါတည်းသွေးမရှိတော့ဘူးသူသေတော့မယ်ကြောက်နေတယ်အဲဒီတော့စီမင်းကလှေရိုးသားကြီးကသူ့လာပြောတယ်ညို့ညို့ပရော်ဖက်ဆာကြီးဘာလို့ကကိုယ်သိအရေးကြီးတဲ့အချိန်ရောက်ပြီအဲဒီ important time ကိုရောက်နေပြီဟာဘာဖြစ်နေလဲလေမုံတိုင်းလဲကြလို့ဒီလိုင်းနေလဲတက်လို့ကျုပ်တို့လေကလဲဝဲထဲမှာရောက်နေပြီခင်ဗျားကျုပ်တခုမေးမယ်ဘာမေးရှင်တော့ဒီအချိန်ကသိအရေးကြီးတဲ့အချိန်မှာနက္ခတ္တဗေဒလဲမလို့တော့ science of weather လဲမလို့တော့ရာသီဥတုတက်လဲအရေးမကြီးတော့oceanography လဲအရေးမကြီးတော့ဆရာကြီးပရော်ဖက်ဆာကြီးကျုပ်မေးတယ်ခင်ဗျာပြောဘာလို့ကမေးရင်များမေးဆိုတော့ do you know swimmology ဘယ်လဲမေးလိုက်လဲ do you know swimmology ဘယ်မလဲ swimmology university မှာသင်သလားကြားဘူးလားဘယ်မှာမှ swimmology လို့မရှိဘာပြောလဲ swimmology ကရေကူးအတက်လှေနစ်တော့မယ့်အချိန်မှာဘယ်အတက်အရေးကြီးဆုံးလဲဟ အာရည်ကြီးတဲ့ astrology တွေဘာတွေ oceanography တွေလာပြောမနေနဲ့ဘလောက်တော့အရည်ကြီးတဲ့အချိန်မှာအရည်ကြီးဆုံးတတ်ပညာသည် symbology ဘာတယ်လဲ symbology is very important သိအရည်ကြီးတဲ့တတ်ပညာခမရတက်ပလား professor ကြီးဟာ I never heard about the symbology symbology ဆိုတဲ့အတတ်ကိုငါတစ်ခါမတက်ကတော့မှဘယ်တက်ကတော့မှမကြားဘူးကွာ University သွားမေးကြည့် symbology ရှိလားလို့ဒီတဲ့ University ကတွေ့တဲ့ဆရာမတွေကြီးပဲအားလုံး symbology ဘယ်မှာမှမရှိဒါပေမဲ့အဲ့ဒီ symbology ကိုမတက်ရင်ဘာဖြစ်တော့မလဲပြီးတော့မယ်ပရိုဖက်ဆာကြီးကဆီမိုလော်ဂျီငါမကြဘူးတဲ့ဆိုတော့သိသူသားကတတ်တာကဆီမိုလော်ဂျီယူနီဘာစီတီကလာတဲ့ပရိုဖက်ဆာတတ်တာကအစ်စတိုလော်ဂျီတို့အိုရှီနိုဂရာဖီတို့ဘာလို့အက်စတမိုလော်ဂျီကိုသူကဒါတွေချက်တတ်တာလဲသူ့လော်ဂျီတွေကဒီလင်းနစ်တော့မဲ့အချိန်မှာဘာမှအသုံးမဝင်တော့လေကြီးမြုံလူလူမုံတိုင်းနဲ့ဝဲနဲ့ကြောက်ဆောင်နဲ့ဒီလိုင်းနဲ့ရင်ဆိုင်တိုးနေတဲ့အချိန်မှာအရေးကြီးဆုံးကဆီမိုလော်ဂျီဒီလိုင်းနဲ့လည်းရင်ဆိုင်နေရပါတယ်မုံတိုင်းနဲ့လည်းရင်ဆိုင်နေရပါတယ်ဝဲနဲ့လည်းရင်ဆိုင်နေရပါတယ်ကြောက်ဆောင်နဲ့လည်းရင်ဆိုင်နေရပါတယ်အကြက်အသေးတွေနဲ့တွေ့နေတဲ့အချိန်မှာဘာအရေးကြီးသလဲဆီမိုလော်ဂျီတတိယတော့ဒီကနေ့ကဘာအချိန်နေအရရဟာဘာမှလွယ်ကူတယ်လို့မရှိပါဘူးမုံတိုင်းနဲ့လည်းတွေ့ချင်းတွေ့နိုင်တယ်ဒီလိုင်းနဲ့လည်းရင်ဆိုင်ချင်းရင်ဆိုင်ရမယ်ကြောက်ဆောင်နဲ့လည်းပဲတိုက်ချင်းတိုက်ရမယ်ဟုတ်လားဝဲနဲ့လည်းရင်ဆိုင်ချင်းရင်ဆိုင်ရမယ်ဘာလို့ကြည့်တယ်သိရေးမကြည့်ဘူးဘာရေးကြည့်လဲ symbology symbology is the correct ဦးကျင်းတရားအရေးကြီးတာကိုနားလည်စေခြင်းနဲ့အရေးကြီးတဲ့အချိန်မှာအရေးကြီးတဲ့ပညာကိုတက်ဖို့လိုပါတယ်ဒီတော့လေသူသားကမပြောအောင်မင်းပရိုဖက်ဆာကြီးတဲ့ခင်ဗျာဆီမိုလော်ဂျီကိုဒီချိန်မှမတက်ဘူးဆိုရင်တော့ဂျုတ်ကဘုန်းကပြေကြညာ3မျိုးလက္ခဏာပေရနဲ့ရည်ချောင်းအတရတုရုအတဒီ3မျိုးကိုမတက်လို့ဂျုတ်အသက်4ဘုံ3ဘုံသေပြီလို့ခင်ဗျာပြောတယ်ဂျုတ်ကတဘုံကျန်သေးတယ်မသေးသေးဘူးဟုတ်လားပရိုဖက်ဆာကြီးဆီမိုလော်ဂျီမတတ်ရင်ခမရအသက်ဟာဒီပင်လယ်မှာလုံလုံကြီးသေပြီတဲ့ဆီမိုလော်ဂျီမတတ်တဲ့လူဘာဖြစ်လဲပင်လယ်ထဲမှာ၄ဘုံ၃ဘုံမဟုတ်ဘူး၂ဘုံမဟုတ်ဘူး၃ဘုံမဟုတ်ဘူးအကုန်လုံးသေပြီသေပြီပရိုဖက်ဆာကြီးဘာတတ်နိုင်သေးလဲဘူးကြမှာရေကူးတင်လို့ဖြစ်အောင်မလားမုံတိုင်းနဲ့ရောက်နေပြီဒီလိုင်းနဲ့ရင်ဆိုင်နေပြီအဲ့ဒီကြမှာရေကူးတင်လို့ဖြစ်အောင်မလားဝဲတဲ့ရင်ဆိုင်ရောက်နေမှာရေကူးထတင်လို့ဖြစ်အောင်မလားဟေးတပည့်တို့နားလည်ကြစေခြင်းနဲ့ဘလောက်ပဲအတတ်ပညာတွေတက်ထားကြစေကံဘူးတခက်အကြက်တဲ့အခက်အခဲရောက်တဲ့အခါကျရင်ဆီမိုလော်ဂျီကိုကောင်းစွာတတ်ထားတဲ့စီမင်းကပင်လယ်မှာအေးချမ်းစွာရေကူးပြီးတော့မုန်တိုင်းရောဒီလိုင်းရောကြော့ဖြတ်ပြီးတော့ကမ်းကိုရောက်တော့အသက်ချမ်းသာရရပါတယ်အက်စတရိုလော်ဂျီတို့ဘာလို့အတတ်ပညာများစွာတတ်ထားတဲ့ပရိုဖက်ဆာကြီးဆီမိုလော်ဂျီတစ်ခုတည်းမတတ်လိုက်တဲ့အတွက်ကြောင့်ပင်လယ်မှာရေနစ်လို့သိဆုံးရပါတယ်တပည့်တို့ဘလောက်ပဲဘာပညာရတဲ့ကိုတတ်ထားစေကမူတကယ်အကျအတဲရောက်ပြီဆိုတဲ့အခါကျရင်ကိုခြင်းတရားသာမရှိခဲ့ရင်မြုပ်မယ်မြုပ်တတ်တယ်ဆိုတာကိုမှတ်သားပြီးတော့ဆီမိုလော်ဂျီသည်တကယ်အကျအတဲအထက်ကင်းတဲ့ဉာဏ်ဆိုင်တဲ့အခါမှာအရေးကြီးဆုံးပဲဆိုတာလို့ဟုတ်လားကိုခြင်းတရားသည်တကယ်အကျအတဲအထက်ကင်းရောက်တဲ့အခါမှာလူသားအလုံးကိုကိုကျင်းတရားချင့်သုံးတဲ့ယောက်ျားအမျိုးသားအမျိုးသမီးအလုံးကို symbology ပမာကဲတင်ဆောင်ရှောက်သွားလိမ့်မယ်ဆိုတာကိုသဘောကျပြီးတော့ symbology is the character ယေကူအတက်လို့ဆိုတာဟာဘဝအခက်အခဲအမျိုးမျိုးကိုကြုံဖြတ်မဲ့ကိုကျင်းတရားပဲဆိုတာကိုမှတ်သားပြီးတော့ဘုန်းကြီးရဲ့ဟောပြောချက်ကိုနားကြားရတဲ့ သတိကြောင်းသူအလုံးစုံကိုချင်းတရားကောင်းကြပါစေကိုချင်းတရားကောင်းပြီးတော့တကယ်အကျန့်တဲ့အခက်ခဲနဲ့ကြုံလာတဲ့အခါမှာကိုချင်းတရားဖြင့်ထိုအကျန့်တဲ့အခက်ခဲတွေကိုကျော်လွှမ်းနိုင်ကြပါစေလို့ဘုန်းကြီးဆုတောင်းပတ္ထနာပြုရင်နေကုန်ချုပ်ပါတယ်ခိုင်အလုံးဆိုကြကိုစိတ်နှဖျားမေယံကွာချမ်းသာကြပါစေကိုယ်စိတ်နှဖျားမေယံကွာချမ်းသာကြပါစေအလုံးသုံးပေါက်ဆိုလိုက်ကြကိုယ်စိတ်နှဖျားမေယံကွာချမ်းသာကြပါစေကိုယ်စိတ်နှပြမေယံကွာချမ်းသာကြပါစေကိုယ်စိတ်နှပြမေယံကွာချမ်းသာကြပါစေပြီးပါပြီအားလုံးကျေးဇူး